ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ယူရို2016ဥရောပဖလားဘောလုံးဘောလုပွဲတွေမှာရုရှားအသင်းရဲ့ပြိုင်ပွဲတွေအနေနဲ့ကွင်းထဲမှာနောက်ထပ်စူပူမှုတွေဖြစ်အောင်လုပ်မယ်ဆိုရင်ရုရှားအသင်းကိုပွဲစဉ်တွေကနေထုတ်ပေးမယ်လို့ဥရောပဘောလုံးအဖွဲ့ချုပ် UEFA ကပြောကြားလိုက်ပါတယ်။ဂျွန်လ17ရက်နေ့ကမာဆေးမြို့မှာအင်္ဂလန်အသင်းနဲ့ရုရှားအသင်းတို့ကစားကြတဲ့ပွဲအပြီးရုရှားပြိုင်ပွဲတွေအင်္ဂလိပ်ပြိုင်ပွဲတွေကိုကွင်းထဲမှာရန်စထိုးကျိတ်ခဲ့တဲ့အတွက် UEFA ကရုရှားအသင်းကိုထုတ်ပေးဖို့အတွက်ဆိုင်းငံ့ပြစ်ဒဏ်နဲ့ဒဏ်ငွေယူရို3000ခွဲဒဏ်ရိုက်ခဲ့ပါတယ်။ချန်နဲ့ဥရောပပွဲစဉ်တွေမှာရုရှားအသင်းပြိုင်ပွဲတွေကနောက်ထပ်ပြဿနာလုပ်မယ်ဆိုရင်ရုရှားအသင်းကိုထုတ်ပစ်ဖို့ UEFA စီကံထိန်းသိမ်းရေးအဖွဲ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မာဆေးမြို့ကရန်ပွဲမှာရုရှားကစနစ်တကျတင်နန်းပေးထားတဲ့လူရန်က150လောက်ပါဝင်ပတ်သက်နေတယ်လို့ပြင်သစ်အစိုးရရှေ့နေတွေကပြောပါတယ်။အဲ့ဒီထဲကအယောက်40လောက်ကိုဖမ်းဆီးဖို့လဲပြင်သစ်ရဲတွေစောင့်ရက်နေကြပါတယ်။၃ရက်ဆက်တိုက်ဖြစ်ပွားခဲ့တဲ့ရန်ပွဲတွေအတွင်းအင်္ဂလန်ပြိုင်ပွဲ6ရောက်လဲအဖမ်းခံခဲ့ရပါတယ်။တစ်ဆက်တည်းမှာပဲဒီအင်္ဂါနေ့ကကစားခဲ့တဲ့အုပ်စုဘောလုပွဲတွေရလဒ်ကိုပြောရမယ်ဆိုရင်တော့ဩစတြေးလျနဲ့ဟန်ဂေရီပွဲမှာဟန်ဂေရီက2-0ဩစတြေးလျက5မရှိပေါ်တူဂီနဲ့အိုက်စ်လန်ပွဲမှာတော့တကိုးစီတရည်နဲ့ပွဲပြီးသွားပါတယ်။ပုံထုံးနေကြရင်တော့ရုရှားနဲ့စလိုဗက်ကီးယား၊ရိုမေးနီးယားနဲ့ဆွစ်ဇာလန်တို့ကစားကြမှာဖြစ်ပါရဲ့ရှင်။